ကိုဗစ် -19 ကူးစက်မှုမြန်မာနေဆဲရန်ကုန်တိုင်းအတွင်းအသွားအလာကန့်သတ်မှုရှိနေသလိုစီးပွားရေးလုပ်ငန်းအတော်များများပုံမှန်ပြန်ပြီးမလည်ပတ်နိုင်သေးတဲ့အတွက်တာမန်လက်လုလက်စားပြည်သူတွေအကြက်တဲနဲ့ရင်ဆိုင်နေရတာကြောင့်ပရာဟိတအဖွဲ့တွေကကူညီထောက်ပံ့နေရတဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးပြောပြခြင်းပါတယ်ကျွန်တော်ညောင်ဝင်းအောင်ပါပြီးခဲ့တဲ့သတင်းတပုတ်ကိုပြန်ကြည့်ရင်မြန်မာနိုင်ငံတွင်ကိုဗစ်ကူးစက်မှုကနေ့စဉ်လိုလိုတထောင်ကျော်အထက်မှာရှိပြီးအများစုဟာရန်ကုန်တိုင်းကဖြစ်ပါတယ်စီးပွားရေးလည်းပတ်နေရအောင်လို့စေယုံအလုံးုံတချို့ကိုအစိုးရကပြန်ဖွင့်ဝင်ပေးခဲ့ပေမဲ့ဆောက်လုပ်ရေးလုပ်ငန်းအပါအဝင်လုပ်ငန်းအများစုကတော့ရပ်ဆိုင်းနေရဆဲဖြစ်ပါတယ်ဒီလိုလုပ်ငန်းတွေရပ်ဆိုင်းထားရလို့မိသားစုနေစဉ်စားရည်တောင်ရည်အခက်ကြုံလာရတာကြောင့်ဒီကာယောဂါဆိုကြီးအ мян ပြီးဆုံးဖို့ဆူတောင်းနေရတယ်လို့ရန်ကုန်မြို့ဆောက်လုပ်ရေးလုပ်ငန်းဝင်တခုကအလို့သမဒေါ်အေးအောင်ကပြောပါတယ်
မတော်ကတော့ဒီဥစ္စာကိုအမြန်ဆုံးပြီးပါစေလို့ပဲဆူတောင်းတာပေါ့နော်ဒီကလေးငယ်လေးတွေလည်းရှိတဲ့အခါကျတော့စားရတောက်ရင်နေထိုင်ဒုက္ခရောက်နေတဲ့အတွက်မဟုတ်လို့ဒီလော်ဒေါင်းလည်းမြန်မြန်ပြီးပါစေဒီအလုပ်ကလေးလည်းအမြန်ဆုံးပြည့်ပါစေလို့ပဲဒီလိုပဲနေ့စဉ်နေ့များဆူတောင်းနေရတာပဲ
ရန်ကုန်မြို့စင်ကြီးဘိုးမှန်နေကြတဲ့ဆင်းရဲသားမိသားစုတွေကတော့ငကူကမှတနေ့လို့တနေ့စားအချိန်ကနေကိုဗစ်ကြောင့်အလုပ်အလက်မဲ့အဖြစ်ကိုရောက်သွားကြပြီးတချို့ဆိုရင်ကိုတေချောင်းကြံသွားကြသူတွေတောင်ရှိလာပါတယ်သုံးလသားအရွယ်ကလေးတူရှိတဲ့မိခင်မခိုင်သစဉ်မြစ်ကတော့ဆောက်လို့ရေးလုတ်သားဖြစ်ခဲ့တဲ့သူ့ခင်မွန်ဖြစ်သူကိုစင်နိုင်ထွန်းဟာအလုပ်လက်မဲ့ဖြစ်ပြီးကြံရမရတဲ့အဆုံးအောက်တိုဘာလစာမိုင်းမှာအဆုံးစီရင်သွားတယ်လို့ပြောပါတယ
်။ဒီလေထမင်းမငှက်စီရပါဘူးတဲ့။ကလေးလေအရင်တိုင်းလေးပဲပြန်လဲပက်စီရမှာပဲ။တုံးမုတ်တွေပါလဲဆက်ခက်ခဲမဖြစ်အောင်လို့ငါသိရင်သိပါစေ။လို့လုံချေးပါဘူ
း။လို့လော်ဒေါင်းနေစမချခင်လောက်တည်းကအဲ့လိုတိတ်ပြီးတော့အလုတ်ကမသွားတော့အလုတ်မသွားတော့ပဲနဲ့ဒီဒီနေ့အဝေးကြီးတွေသူမသွားတော့ဒီရက်ကွက်ထဲမှာပဲလောက်ပါသေးတယ်အဲ့တော့ဒီဘက်ကိုပါလော်ဒေါင်းချပလိုက်တော့အုတ်ကားတဲကားတွေပဲဝင်လို့မရတော့ခွန်ညာဆိုတော့အဲ့မှာလုပ်ငန်းလုံးဝပြတ်သွားတာလားလို့အခုဒီကလေးလေးမှအဲ့လိုမျိုးနုမုတ်တွေစေးရဆက်လိုအပ်တဲ့အချိန်မျိုးတွေပါအဲ့လိုဖြစ်လာခါကျတော့အဲ့လိုမျိုးလောက်သွားလားညီမတွေးတာပေါ့နော်အဲ့ဒါကြောင့်လို့တော့ညီမအတိကျတော့မသိဘူးပေါ့နော်
ဒီလိုအကြက်တဲရင်ဆိုင်နေရသူတွေစားနပ်ရိက္ခာအကူအညီရအောင်လို့ပြည်သူမှပြည်သူတို့လှူဒန်းခြင်းအစီအစဉ်နဲ့ကူညီဆောင်ရွက်နေသူကတော့တောင်တကုံမြို့နယ်ကရန်ကုန်တိုင်းဒေသကြီးတွတ်တော်ကိုယ်စားလှယ်ဦးညီညီဖြစ်ပါတယ
်ဒီပိုင်းတွင်းမှာဖုန်းခေါ်ဆိုမှုပေါင်းကတော့တရက်ကိုပဲကျွန်တော်တို့မရှိဘူးဆိုရင်ကျွန်တော်တို့ကောပေါင်း150နဲ့200ကျားမှရှိပါတယ်ဗျာနောက်တော့ကျွန်တော်တို့မြောက်ဝေပေးခြင်းဆိုင်ရာမှာလည်းပဲကျွန်တော်တို့4500အိနောက်စု4500ဝန်းကျင်လောက်ကိုကျွန်တော်တို့မြောက်ဝေပေးနိုင်ခဲ့ပါပြီဗျာ
ဒီလိုလှူဒန်းမှုတွေရှိလာတာကြောင့်နေစဉ်ဘဝအခက်ကြုံနေရတဲ့အခြားသူတွေလည်းသူခင်မွန်းတယ်လို့အဖြစ်ဆိုးမျိုးနဲ့မကြုံပါစေနဲ့လို့မတ်ခိုင်သစဉ်မြစ်ကဆန္ဒပြုပါတယ
်။ဒါကုဒီလိုမျိုးအဖွဲ့အစည်းတွေရှိရဲကိုယ်တို့ဒုက္ခမရဘူး။ဒါပေမဲ့ရေရှည်ကြလို့ရှိတယ်ကသူမစင်စားပဲနဲ့အဲ့လိုမျိုးမလုပ်စေချင်ဘူးပေါ့နော်ကိုယ်ဒီအခိုက်အတန့်လေးကတော့အခိုက်အတန့်လေးခဏမှတော့လူတိုင်းကဒုက္ခတွေခံနေရတာပါ။အဲ့ဒီအတွက်ကြောင့်မို့အဲ့လိုမျိုးတွေတော့မလုပ်စေချင်ပါဘူး။
ကမ္ဘာအခြားနိုင်ငံတွေမှာလိုပဲကိုဗစ်ကူးစက်မှုအရှိန်ကရပ်သွားအောင်မှမဟုတ်တာကြောင့်စားတောက်ရေးအခက်ကြုံနေရသူတွေကိုတတ်နိုင်သမျှအကူအညီတွေဆက်ပေးသွားမယ်လို့လူတော်ကိုယ်စားလှယ်ဦးညီညီကပြောပါတယ
်ကိုဗစ်ကာလပြီးတဲ့အခါမှာလည်းပဲကျွန်တော်တို့ရဲ့အခြေခံပြည်သူတွေကရိုင်းနေနဲ့ပြန်ထားမယ့်အခြေအနေတွေရှိတယ်အဲ့လိုအခြေအနေမျိုးတွေကိုလည်းပဲဆက်လက်ပြီးတော့ကျွန်တော်တို့တတ်နိုင်သလောက်ကျွန်တော်တို့ဒီတက်မတ်သွားအောင်လို့ပံ့ပိုးစားရေးခါတွေပံ့ပိုးသွားဖို့တွေကိုလည်းပြည်သူသားအဓိကအစီအစဉ်အနေနဲ့ရှိနေပါတယ်ဗ
ျပြည်သူသားအဓိကပရဟိတအဖွဲ့ကလည်းခက်ခဲနေသူတွေလက်ထဲစားနပ်ရိက္ခာတွေလိုက်လံဝေငှပေးနေပါတယ်မြန်မာနိုင်ငံမှာကိုဗစ်ကြောင့်စိုးရိမ်မှုရှိနေဆဲဖြစ်ပြီးအသွားအလာကန့်သတ်မှုတွေရှိနေသေးပေမဲ့နိုဝင်ဘာ10ရက်ရွေးကောက်ပွဲကတော့ရက်မရွှေ့ဆိုင်ပဲကျင်းပသွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောနေပါတယ်ခင်ဗျာ